ဒီလိုရေကွာတောင်းပြည်တဲ့တောင်ပန်းရှန်စန်းမြို့ကစပ်ပုစုံတစ်ခုမှာတတိယကလေးတွေကပြပြချပူကြလူပေါင်း96ယောက်ပျောက်ဆုံးနေတယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။စပ်ပုစုံထက်ကပြေးစားတွေပြချခဲ့တာမှာစက်ရုံ42ရုံရုံးကတစ်ခုနဲ့အလုတ္တမအဆောင်3ခုအပါအဝင်အဆောက်ဦး33လုံးထိခိုက်ပျက်စီးခဲ့တယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။အပြည့်စီရတဲ့ပြည်တည်တဲ့စတူရဲ့မီတာ9000ပတ်လည်းနေရာမှာအ ပစ္စည်းတွေပိုက်တွေတဲ့ဒီမြေတွေပြိုကျခဲ့တာဖြစ်တယ်လို့ဘီယာတဲ့အရေးပစ္စည်းဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပြည်ပြိုမှုကြောင့်တရုတ်နိုင်ငံရဲ့ထိတ်တန့်ရေတံတဲ့ဓာတ်ဝင်ကုမ္ပဏီပက်တိုချိုင်းနာပိုင်တဘာဝဓာတ်ဝင်ပိုက်လိုက်တစ်ခုလည်းပေါက်သွားခဲ့ပါတယ်။ပြောက်ဆုံးတူတွေထဲမှာတော့မြို့သားက19ဦးနဲ့မြို့သူ32ဦးပါဝင်တယ်လို့တရုတ်ဆိုရပိုင်စေဝါသတင်းကဖော်ပြပါတယ်။လူ900လောက်ကတော့ပြည်ပြိုမှုမဖြစ်ခင်မှာဘေးလွယာကိုပြောင်းရွှေ့တယ်ခဲ့ပါတယ်။လုံခြုံရေးဘေးကင်းလုံခြုံမှုရှိတာကြီးကြပ်မှုအားနေတာနဲ့အချစ်ပြတ်ချစားမှုတွေကြောင့်ဆက်ရုံလုံခြုံရေးမှာပတော်တဆအခြေအနေတွေတိုးပြီးတော့ဖြစ်လာနေတဲ့အပေါ်တရုတ်ဆူရကလည်းပြစ်တင်ဝေဖန်ခံရပါတယ်။ဩဂတ်စ်လတော့ကလည်းဒါရုပစ္စည်းတူလာရုံတစ်ခုမှာပြီးလောက်ပေါက်ကွဲမှုတချို့ဖြစ်ခဲ့တာကြောင့်လူပေါင်း160တိပါတည်ဆုံးခဲ့ရပါသေးတယ်။အဲ့ဒီပေါက်ကွဲမှုတွေဆက်ဆက်လို့တော့ကုမ္ပဏီဝန်ထမ်း11ယောက်နဲ့အစုရအရာရှိ11ယောက်ကိုအာလာဘတ်တွေကဖမ်းဆီးထိန်းသိမ်းထားပါတယ်ရှင်။